မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြပြတွေကိုအာဏာပိုင်တွေကဖမ်းဆီးတဲ့ပေါ်အထူးပဲစိုးရိမ်မိတဲ့ကြောင်းအမေရိကန်သမ္မတဟောင်းဂျော့ချ်ဒဗလျူဘုရှ်နဲ့ဇနီးပြည်သူလော်ရာဘုရှ်တို့ကကြာသပတေးနေ့မှာကြေညာချက်တစောင်းထုတ်ပြန်ပြီးပြောဆိုတာပါအဖမ်းခံထားရသူတွေထဲမှာ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်မှာပါဝင်သူတူဖြစ်သူမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒါရဲ့ထူးထူးတွင်ရမှု Matthew Pugh အောင်လည်းပါဝင်ပြီးတော့သူဟာမြန်မာနိုင်ငံပညာရေးအတွက်စူးနစ်စွာဆောင်ရွက်သူတူဖြစ်တယ်လို့သမ္မတဟောင်း Bush နဲ့ဇနီးပြည်သူရဲ့ကြေညာချက်မှာပြောထားပါတယ်မဖြူဖြူအောင်လို့ပဲဆန္ဒပြသူအများပြားဟာပွင့်လင်းမြင်သာပြီးတာဝန်ခံမှုရှိတဲ့ပညာရေးစနစ်တစ်ခုပေါ်ပေါက်လာဖို့စီယုံဆောင်ရွက်ခြင်းအပြင်မြမအသွင်ကူပြောင်းရေးကိုထောက်ခံလှုပ်ဆောင်သူတွေဖြစ်တယ်လို့လည်းကြေညာချက်ကထောက်ပြပါရတယ်။ပညာရေးဟာနိုင်ငံနဲ့လူလူတိုင်းရဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုတာယာဝါပြောရေးတို့အတွက်အသက်တမျှအရေးကြီးပြီးအဖမ်းခံထားရတဲ့တပိမောင်ကျောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးမယ်လို့မျှော်လင့်နေကြောင်းသမ္မတဟောင်း Bush နဲ့သမ္မတဟောင်းကတော်လော်ရာ Bush တို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရတယ်။